Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ12ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါရှင်အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့တင်ဒင်းတွေမှာတော့ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ် Hillary Clinton အထိနာစီမဲ့တင်ဒင်းတွေရဖို့ရုရှားရှင်နေတယောက်နဲ့တွေ့ဆုံခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုသမ္မတ Donald Trump ရဲ့တားပြစ်သူကပယ်ချလိုက်ပါတယ်မြန်မာနိုင်ငံသားတွေပါဝင်တရားမဝင်လို့သမားတွေကိုမလေးရှားနိုင်ငံမှာအကြီးအကျယ်နေနေတဲ့အတွက်ကန့်ကွက်ဝေဖန်မှုတွေထွက်ပေါ်နေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းတင်ဒင်းတွေကိုတော့မတ်တင်ကြီးထိုင်းနေသူကြီးညာပေးသွားမှာပါ
အခုညနေခင်းသတင်းဆောင်ပါတွေထဲမှာတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကဒီမိုကရေစီခေတ်မှာအရက်ဖက်စစ်ဖက်ဆက်ဆံရေးမရှိကြောင်းပြောကြားချက်ကိုလိုအပ်တယ်လို့အရေးယူပေးဖို့တမရဘက်ကတောင်းဆိုချက်ပေါ်မှာဥပဒေပညာရှင်တချို့ကအခုလိုသုံးသပ်ပါတယ်
။ဟိုကာကွယ်ဦးစီးချုပ်ကဒီအရက်ဖက်အစ်စ်နဲ့တိုင်းမယ်ဆိုရင်ဘယ်အဆင့်ရှိရဲ့ဘာညာဆိုတော့ဥပဒေအရစက်ထမ်းချက်ဘာညာတွေကတော့မရှိဘူးပေါ့ဗျာ။
တရားလွှတ်တော်ရှင်းနေဥမောင်မောင်ဝင်းရဲ့တုံသက်ချက်နဲ့အတူနားဆင်နိုင်ပါတယ်နိုင်ငံတကာသတင်းလွှာမှာတော့အကြမ်းဖက်ဝါဒတွေကိုထောက်ခံပံ့ပိုးတယ်ဆိုတဲ့ကာတာနိုင်ငံကိုတလကြာပိတ်ဆို့တန်ခတ်မှုကိုအမေရိကန်နိုင်ငံသားရေးဝန်ကြီးကဘယ်လိုကြားဝင်ညှိနှိုင်းမှုရှိပါသလဲအာရှဒေသကငါးဖန်လုပ်ငန်းတွေမှာကြီးကျွန်အဖြစ်နှစ်ရှည်လှုပ်လှုပ်ခဲ့တဲ့မြန်မာပါဝင်အာရှငါးဖန်လုပ်သမား2000ကျော်ပြန်လွတ်လာပြီးနှစ်နှစ်ကြာမှာဘယ်လိုအခြေမျိုးနဲ့ဘဝအခြေကိုရပ်တည်နေကြတယ်လို့ဆိုတာတွေကိုနားဆင်ကြရမှာပါဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ဗုဒ္ဓဦးနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကကြေညာပါမယ်ရှင
်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်Hillary Clinton ထိနာစီမဲ့သတင်းချက်လက်တွေရနိုင်မှုရုရှားရှင်နေတရားနဲ့တွေ့ဆုံခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုသမ္မတ Donald Trump ရဲ့တားအကြီးဆုံးဖြစ်သူ Donald Trump Jr. ကပယ်ချလိုက်ပါတယ်။မိနစ်20ကြာတွေ့ဆုံမှုဟာအချင်းကုံတက်တက်သာဖြစ်ခဲ့တယ်လို့ဖခင်ဖြစ်သူလည်းမသိခဲ့ရောင်းလဲပြောဆိုသွားပါတယ
်။ If there was something that came from it that was shady, if it was a danger to national security, I would obviously bring it right to someone but I didn't know what anything was. It turns out it was nothing.
ဆွေးနွေးပွဲရလဒ်တင်မှာမယုံမသားကိစ္စတွေပါလာတာမျိုးနိုင်ငံတော်လုံခြုံရေးကိုထိခိုက်စေမဲ့အန္တရာယ်ရှိတာမျိုးဆိုရင်တော့တရားဥပဒေကိုအတိပေးမှဖြစ်ပေမဲ့ဘာတစ်ခုမှ true ရမရှိခဲ့တဲ့အကြောင်းမနေ့နောက်ပိုင်းမှာထုတ်လွှင့်ခဲ့တဲ့ Fox News ရုပ်မြင်သံကြားရဲ့ Hannity အစီအစဉ်မှာ Trump Jr. ကပြောဆိုသွားတာပါ။ဒါပေမဲ့ပါတီနယ်စလုံးကလွတ်တော်ကိုယ်စားလှယ်တွေကတော့ရုရှားဆိုးရွားရဲ့ကိုယ်စားလှယ်တစ်ဦးဖြစ်တန်တရားရှိသူရုရှားရှင်နေနဲ့တွေ့ဆုံမှုကိုစုံစမ်းမှုတိုက်တွန်းနေကြပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာမန်စစ်ပွဲမှုနဲ့ပတ်သက်လို့ကွန်ဂရက်စ်တော်နဲ့အထူးဆောင်ဆန်းစစ်ဆေးမှုတို့ခန့်အပ်ဆောင်ဆန်းနေချိန်မှာပဲသမ္မတ Trump တားပြစ်သူရဲ့ရွေးကောက်ပွဲကာလလှုပ်ရှားမှုသတင်းတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။အင်ပီရိုနီစူဝေးဆန္ဒပြနေသူတချို့ကတော့အဖြစ်မှန်ကိုအမေရိကန်နိုင်ငံသားတွေသိခွင့်ရဖို့ဖိအားပေးတောင်းဆိုခဲ့ကြတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရမှာပြန်ဖက်ကိုယ်စားလှယ်ကလင်တန်ရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်လုပ်ပြီး Trump အနိုင်ရအောင်အကူအညီပေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ညွှန်ကြားခဲ့ကြောင်းလဲအမေရိကန်ထောင်လိုင်းတိုင်ဝမ်ကယုံကြည်ထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်သမ္မတရွေးကောက်ပွဲမဲဆက်စည်းရုံးရမှာရုရှားနဲ့ဆက်နွယ်မှုရှိမရှိမေးခွန်းထုတ်နေတာတွေဟာတမိုင်းမှာအကြီးမားဆုံးနိုင်ငံရေးအောက်လန်းနီးနဲ့တိုက်ခိုက်မှုသာဖြစ်တဲ့အကြောင်းဒီနေ့တွင်ပဲထပ်မံပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲကာလအတွင်းတခြားမဲဆော့ဝဲတောင်းရင်ရှိသူတွေနဲ့တူရုရှားရှင်းနေတယောက်ကိုတွစ်ဆဲခဲ့ကြောင်းဆွဆွဲချက်တွေထွက်ပေါ်ရကသမ္မတထရန့်ရဲ့တားအကြီးဆုံးဖြစ်သူထရန့်ဂျူနီယာကသူ့ရဲ့အီးမေးလ်တွေကိုထုတ်ပြခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရန့်ရဲ့မှတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
အကြံဖက်ဝါဒတံပြန်တိုက်ဖြတ်ရေးကိုအဓိကထားပြီးပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ဆွေးနွေးဖို့နောက်ပထမကမ္ဘာစစ်မှာအမေရိကန်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်တရာပြည့်နှစ်ပတ်လည်အထိမှအခမ်းအနားတက်ရောက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ဗုဒ္ဓဟူးနေ့မှာပြင်သစ်နိုင်ငံကိုသွားရောက်မှာပါမနေ့ပြန်ကြာသာပတိနေ့မှာတော့ခေါင်းဆောင်တို့တို့တွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးဒီနောက်မှာတော့သတင်းထောက်တွေရဲ့မေးမြန်းမှုကိုဖြေကြမှာပါနှစ်နိုင်ငံအကျိုးစီးပွားနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောပါတယ်နှစ်နိုင်ငံကြားသဘောမတူတဲ့ကိစ္စရပ်တွေနောက်အကြမ်းဖက်ဝါဒချင်းချောက်မှုတွေစီးရီးယားနဲ့လိဗျာပြည်ပခါတို့လိုနှစ်နိုင်ငံပူးတွဲဆောင်ရွက်နေတဲ့ကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စရပ်အများအပြားရှိပါတယ်လို့လည်းပြင်သစ်သမ္မတကပြောပါတယ်ဆီးရီးယားနိုင်ငံတွင်အခြေအနေနောက်ဆီးရီးယားနဲ့တခြားနိုင်ငံတွေအပေါ်အကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးအမေရိကန်နဲ့ပြင်သစ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေကအစည်းအဝေးကိုစိုးမိုးထားမယ်လို့အင်ပီရိုကမှန်းထားတဲ့အကြောင်း အမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူကသတင်းထုတ်တွေကိုပြောပါရယ်။ဒါပင်ပြီးခဲ့တဲ့သတင်းပတ်ကဂျာမနီမှာကျင်းပခဲ့တဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20 G20 ညီလာခံနောက်ဆက်တွဲကိစ္စရပ်တချို့လည်းဆွေးနွေးနိုင်တယ်လို့ပြောပါရယ်။ပြင်သစ်နိုင်ငံခီးစဉ်အတွင်းလာမဲ့တောက်ကြနေမှာတော့ပြင်သစ်နဲ့အမေရိကန်တပ်ဖွဲ့ဝင်တွေပါဝင်ကြမယ်နှစ်ပတ်လည်းဘာစတိလ်ဒေးချစ်တက်ပွဲကိုအမေရိကန်သမ္မတထရန့်နဲ့သမ္မတဂရော့မလာနီယာတို့တက်ရောက်ကြမှာဖြစ်ပါရယ်ရှင်။
ကတ္တနိုင်ငံနဲ့အိန္ဒိယပါရှန်ပင်လယ်ကွေ့လေးနိုင်ငံတို့ကြားမပြေမလည်ဖြစ်နေတာတွေကိုဖြေရှင်းနိုင်မှုကြိုးစားနေတဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးရက်စ်တီလာဆန်ဟာဒီကနေ့မှာတော့ဆော်ဒီအာရေဗျနိုင်ငံကိုတွားရောက်ပြီးကတ္တနိုင်ငံဟာအကြမ်းဖက်ဝါဒကိုအားပေးထောက်ပံ့နေတယ်လို့ဆွဆွဲထားတဲ့နိုင်ငံတွေကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အကြမ်းဖက်ဝါဒတွေကိုဗန်နရေးရာကူညီထောက်ပံ့မှုတွေကိုဟန်တားနိုင်ရေးနားလည်မှုစာချုပ်လောက်တယောက်ကိုအမေရိကန်နဲ့ကတ္တနိုင်ငံတို့ကြားလက်မှတ်ရေးထိုးခဲ့ကြောင်းဝန်ကြီးတီလာဆန်ကြေညာပြီးနောက်တစ်ရက်မှာပဲဆော်ဒီနိုင်ငံဂျရမ်းမြို့မှာတွေ့ဆုံဆွေးနွေးကြမှာပါ။မီလာနဲ့မှာတော့သမ္မတဒေါ်နယ်ထရန့်ဆော်ဒီနိုင်ငံရီယက်မြို့တော်ကိုတွားရောက်ခဲ့စဉ်ကလို့စိတ်သက်မျိုးနဲ့ကတ္တနိုင်ငံကိုရောက်ရှိလာတာဖြစ်တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုဟာအကြမ်းဖက်ဝါဒကိုအပြစ်ဒဏ်တုတ်တင်ဖယ်ရှားဖြစ်ဖို့ရည်မှန်းထားကြောင်းလဲကတ္တနိုင်ငံမှာရောက်နေစဉ်အမေရိကန်နိုင်ငံကြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။ဆော်ဒီအာရဗ်စော်ဒီမြို့ပြည်ထောင်စု UAE ဘာရိန်းနဲ့အီဂျစ်နိုင်ငံတွေကတော့အကြမ်းဖက်ဝါဒတံပြန်တက်ဖြစ်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေပေါ်ကျေးဇူးတင်ကြောင်းပြောဆိုခဲ့ပေမဲ့မနေ့တုန်းကလက်မှတ်ရေးထိုးခဲ့တဲ့နားလည်မှုစာချုပ်လောက်နဲ့မလုံလောက်ကြောင်းနဲ့အကြမ်းဖက်ဝါဒကိုအားပေးပြီးဗန်နရေးအရာထောက်ပံ့ကူညီမှုတွေကိုတက်ဖြစ်ရမှာကတ္တနိုင်ငံကိုအနိကက်စောင့်ကြည့်သွားဖို့လိုအပ်ကြောင်းသတိပေးခဲ့ကြတာပါ။ကတ္တနိုင်ငံဟာအကြမ်းဖက်ဝါဒကိုအားပေးထောက်ပံ့နေတယ်ဆိုပြီးပြီးခဲ့တဲ့ဇွန်လ9ရက်နေ့မှာပဲပါရှန်ပင်လယ်ကွေ့လေးနိုင်ငံကတတ်မှန်ဆက်ဆံတွေဖြတ်တောက်ခဲ့ကြတယ်လို့ကတ္တနိုင်ငံနဲ့ကုန်းရီလေးချောင်းအဆက်အသွယ်တွေကိုလည်းဖြတ်တောက်ပိတ်ဆို့ထားတာဖြစ်ပါတယ်။
ဆူဒန်ပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုအပိသက်ဖယ်ရှားပေးမပေးဆုံးဖြတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနောက်ထပ်3လဆိုင်းငံ့လိုက်ပါတယ်။အရင်သမ္မတဘရက်ကိုဘားမားကသူ့ရဲ့သမ္မတတက်တန်းကုန်းဆုံးခါနီဇန်နဝါရီလမှာသမ္မတအမိတ်နဲ့ဆူဒန်နိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတချို့ကို6လတာယာယီဖယ်ရှားပေးခဲ့ပါတယ်။သမ္မတအိုဘားမားချမှတ်ခဲ့တဲ့ယာယီဆိုင်းငံ့မိန့်ကိုသမ္မတထရန့်အနေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့နောက်ဆုံးထားပြီးအပိသက်ဆုံးဖြတ်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရန့်ကယာယီကာလကိုလာမယ့်အောက်တိုဘာလ12ရက်နေ့အထိတက်တန်တိုးလိုက်တဲ့ညွှန်ကြားချက်တစ်ကိုသာလက်မှတ်ထိုးခဲ့တာပါ။ဆူဒန်မြို့တော်ခါတွန်မှာအယ်ခိုက်ဒါခေါင်းဆောင်အိုဆမာဘင်လာဒင်ကိုနေထိုင်ခွင့်ပြုပြီးအကြမ်းဖက်ဝါဒကိုထောက်ပံ့ပေးနေတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဆူဒန်နိုင်ငံကိုသတ်မှတ်ခဲ့ပြီး1998ခုနှစ်မှာပထမဆုံးဒဏ်ခတ်ပိတ်ဆို့မှုကိုချမှတ်ခဲ့တာပါ။ဆူဒန်နိုင်ငံဒါဖောဒေသတွင်ကလူနည်းစုမျိုးနွယ်ဝင်သဘုံတွေကိုတိုက်ခိုက်တဲ့နေရာမှာအစိုးရတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေကိုတုံ့ပြန်တဲ့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုထပ်တိုးခဲ့ပါတယ်။ဆူဒန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကိုအပြစ်သက်ဖယ်ရှားပေးရေးအတွက်ဆူဒန်ဘက်ကလိုက်နာလှုံ့ဆော်ဖို့လိုအပ်ချက်တွေကိုအရင်သမ္မတအိုဘားမားအစိုးရကအစဉ်စဉ်သတ်မှတ်ခဲ့ပါတယ်။ဒီထဲမှာဒါဘောဒေတာပြိပခါကိုဖြည့်ရှင်ရေးပြိပခါဒေတာတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးလှုပ်သားတွေဝင်ရောက်လှုပ်ကိုင်နိုင်မဲ့အခြေအနေတိုးတက်လာဖို့နဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့လို့လည်းပါဝင်ပါတယ်။ဒါပေမဲ့ဒီသတ်မှတ်ချက်တွေပြည့်မီမှုရှိမရှိအပြည့်အဝဆန့်စစ်နိုင်မဲ့ပုံကိုနိုင်ငံကြ合いဝန်ကြီးဌာနနဲ့အမျိုးသားလုံခြုံရေးကောင်စီတို့မှမရှိဖြစ်နေတာကိုထောက်ပြပြီးအမေရိကန်အစိုးရအနေနဲ့ဆူဒန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုဆက်ထားဖို့ပါတီနှစ်စလုံးကအမေရိကန်အထက်လွှတ်တော်အမတ်အဖွဲ့နဲ့လူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းနေကြပါတယ်ရှင်။
ယေဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယေဘေးကအတန်မြန်မာဘာသာစီစဉ်ရဲ့ဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအချင်းချင်းသတ်မှတ်ထားတဲ့နောက်ဆုံးရဖြစ်တဲ့ဩဂုတ်လမတိုင်ခင်ပြန်လည်ပြင်ဆင်ထားတဲ့ကျန်းမာရေးဆက်ရှောက်မှုဥပဒေမူကြမ်းတရားရေးဆွဲနိုင်ရေးအခြေခံမူပေါင်းတစ်ခုချမှတ်နိုင်မှု Republican Party ကလုပ်ပေါ်ကံပတ်တွေနဲ့အတူစီစဉ်နေတဲ့အကြောင်းထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောဆိုလိုက်ပါတယ်။သမ္မတဟောင်း Barack Obama လက်ထက်ကကျန်းမာရေးဆက်ရှောက်မှုဥပဒေကိုပယ်ဖျက်ပြီးအစားထုတ်ဖို့ရည်ရွယ်ထားတဲ့ဥပဒေမူကြမ်းကိုတော့ရှေ့သတင်းပတ်တဲ့လွှတ်တော်မှာတင်ပြနိုင်မှုမျှော်လင့်ကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတထရန့်ကတာဝန်ပေးခန့်ဖို့အစိုးပြုထားသူတွေကိုလွှတ်တော်ကအတိမပြုနိုင်ပေမဲ့ကြံ့ကြံ့နေတဲ့အတွက်ရှေ့လဩဂုတ်လတဲ့လွှတ်တော်နာမည်ချင်းကိုသတင်းတစ်ပတ်ရွှေ့ပြီးဆောင်ရွက်သမှာဖြစ်ကြောင်းလဲထက်လွတ်တော်လူများစုခေါင်းဆောင် Republican Party ကမကောနဲ့ကကြီးညာခဲ့ပါတယ် Democratic Party ကိုတိုက်ရိုက်ရည်ညွှန်းတာမျိုးမရှိပေမဲ့အစိုးပြုထားသူတွေကိုခန့်အပ်နိုင်ရေးနှောင့်နှေးနေရတာအတိုက်ခံနေတဲ့နှောက်ယှက်မှုကြောင့်ဆိုပြီးတော့လဲ Republican ခေါင်းဆောင်မကောနဲ့ကပြောဆိုခဲ့တာပါ
တရုတ်အတိုက်ခံ နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုဟာအသက်ရှူရခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီလို့သူ့ရဲ့နောက်ဆုံးအဆင့်အသေးကင်ဆာကိုကုသပေးနေတဲ့ဆေးရုံကပြောဆိုလိုက်ပါတယ်သူ့ကိုအသက်ရှူသွင်းတာမှလွယ်ကူစေအောင်လေပြွန်ထဲမှာပြွန်ချောင်းထည့်ပေးမယ်လေပြွန်ခွဲစိတ်ကုသမှုလုပ်ဖို့လဲဆရာဝန်တွေကိုလူရှောင်ဘိုရဲ့မိသားစုကခွင့်မပြုဘူးလို့အရှိမြောက်ပိုင်းကရှန်ရမ်းမြို့တရုတ်စစ်တပ်ကတူရဲ့ The First တက်ကဆေးရုံကဒီကနေ့ဗုဒ္ဓဟူးနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အသက်62နှစ်အရွယ်လူရှောင်ဘိုကသွေးလန့်မှုနဲ့ကိုရင့်အင်္ဂါတွေအလုတ်ကောင်းကောင်းမလုတ်တော့တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့လဲဆေးရုံရဲ့အစောပိုင်းကြေညာချက်မှာဖော်ပြပါတယ်။သူ့မှာကင်ဆာရောဂါဖြစ်နေတာကိုသိရှိပြီးတဲ့နောက်လူရှောင်ဘိုကိုမေလမှာဆေးဝါးကုသခွင့်ပြုခဲ့တာဖြစ်ပါတယ်။ဆေးကုသနိုင်ဖို့အတွက်လူရှောင်ဘိုနဲ့သူ့ရဲ့ဇနီးတို့ကိုပြည်ပထွက်ခွာခွင့်ပြုဖို့အမေရိကန်ပြည်ထောင်စုဂျာမနီနဲ့တခြားလူခွင့်ရဲ့အဖွဲ့တွေရဲ့တောင်းဆိုချက်ကိုတော့တရုတ်အစိုးရကလက်သင့်မခံပါဘူး။ခရီးသွားဖို့အတွက်လူရှောင်ဘိုအနေနဲ့အပြင်းအထန်နာမကျန်းဖြစ်နေပြီးတရုတ်မှာအကောင်းဆုံးကုသမှုခံယူနေရတယ်လို့တရုတ်ဘက်ကအကြောင်းပြပါတယ်လူရှောင်ဘိုရဲ့ကျန်းမာရေးကခရီးသွားနိုင်တဲ့အခြေအနေရှိတယ်လို့ပြီးခဲ့တဲ့သတင်းဘက်ကရှန်ရန်ဆေးရုံကလူရှောင်ဘိုထံကိုတွားရောက်ခဲ့တဲ့အမေရိကန်နဲ့ဂျာမနီဆရာဝန်နှစ်ဦးတို့ကကြေညာခဲ့ပါတယ်
မြန်မာနိုင်ငံသားတွေပါဝင်မလေးရှားနိုင်ငံမှာတရားဝင်ထောက်ထားမရှိတဲ့ရွှေပြောင်းလုပ်သမားတွေကိုနှိမ်နင်းရမှာဒီလာထဲမှာနေ3,000ကျော်ဖမ်းဆီးလိုက်တဲ့အတွက်ဒေသရင်းလွတ်တော်မတ်တီရဲ့ကန့်ကွက်ဝေဖန်မှုတွေထွက်ပေါ်လာပါတယ်ရွှေပြောင်းလုပ်သမားတွေတရားဝင်မှတ်ပုံတင်စီးရင်သွင်းတဲ့အစီအစဉ်ပြီးခဲ့တဲ့ဇွန်လကုန်မှာဆုံးသတ်ခဲ့ပြီးတဲ့နောက်တရားဝင်နေထိုင်သူတွေကိုဖမ်းဆီးမှုတွေစတင်ခဲ့ရမှာဇူလိုင်လ17ရက်နေ့အထိဆိုရင် 3,100 ကျော်ရှိခဲ့ကြောင်းမလေးရှားလူဝင်မှုကြီးကြပ်ရေးကပြောဆိုထားတာပါဖမ်းဆီးခံရသူတွေထဲမှာအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပြီးမြန်မာနဲ့အင်ဒိုနီးရှားနိုင်ငံသားတွေလည်းအများအပြားပါဝင်ပါတယ်တရားမဝင်လူသမားတွေကိုအကြီးအကျယ်ဖမ်းဆီးနှိမ်နှင်းမှုတွေကြောင့်မလေးရှားနဲ့အင်ဒိယနိုင်ငံတွေကတက်ကြွလှုပ်ရှားသူတွေသာမကဒေသရင်းကလွတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးသမားတွေလည်းစိုးရိမ်မခင်တဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုခဲ့ကြတာပါလူခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမတ်များအဖွဲ့ကတော့တိုင်းပြည်မှာတရားမဝင်လူသမားအရေးအတွက်ကိုရှော့ချခြင်းနဲ့အားနည်းတဲ့သူတွေပေါ်ဖိနှိပ်တာမျိုးမဖြစ်တဲ့ကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်တရားဝင်အထောက်အထားမရှိတဲ့ရွှေပြောင်းလူသမားတွေအများအပြားရှိနေတဲ့ပြဿနာကိုမလေးရှားနိုင်ငံကဖြေရှင်းရမှာဖြစ်ပေမဲ့အခြေခံလူခွင့်ရေးတွေကိုအကာအကွယ်ပေးဖို့လည်းတာဝန်ရှိတဲ့ကြောင်းသတိပေးခဲ့တာပါ
အိန္ဒိယနိုင်ငံအရှေ့မြောက်ဘက်ဆမ်ပြည်နယ်ဒီဘရူးကားမြို့မှာမုတ်တုံမှုရွာသွန်းတာကြောင့်ထောင်နဲ့ချီတဲ့လူတွေရေကြီးရေချမ်းမှုနဲ့ကြုံနေရပါတယ်။ရွာတော်များများကိုရေလွှမ်းသွားတယ်လို့လူပေါင်း1,000လောက်ရေပိတံတင့်နေတယ်လို့ဒီဘရူးကားမြို့အာဏာပိုင်တွေကပြောပါတယ်။မုတ်တုံမှုကြောင့်မြစ်တွေရေချမ်းလာစေပြီးပြီးခဲ့တဲ့3လအတွင်းလူပေါင်း25ဦးသေဆုံးခဲ့ရပါတယ်ရှင်။
ပုထုနေညနေပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကို VOA Internet website စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကိုလိုအပ်တယ်လို့အရေးယူပေးဖို့တပ်မတော်ကတောင်းဆိုချက်အပေါ်မှာတုံ့သက်ချက်တချို့ကိုထုတ်လွှင့်ပေးပါမယ်ရှင်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကိုလိုအပ်သလိုစီစီအရေးယူဖို့တပ်မတော်ကတင်ပြတောင်းဆိုထားတဲ့အပေါ်ဒါဟာပြည်ထောင်စုအင်္ဂါစင်အရာအဆင့်သတ်မှတ်ပြီးဖြစ်ကြောင်းနဲ့အဆင့်သတ်မှတ်မှုအလိုက်ဖြစ်ရှင်းမယ်ဆိုပြည်လည်နိုင်တဲ့အကြောင်းဥပဒေပညာရှင်တဦးကသုံးသပ်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီလ9ရက်နေ့ရန်ကုန်မြို့မှာကျင်းပတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်အလုတ်ကင်ဖန်တီးပေးရေးအရက်ဘက်ဖွဲ့စည်းတဲ့မီဒီယာစီမံကိန်းအလုတ်ယုံဆွေးနွေးပွဲမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအရက်ဘက်စစ်ဘက်ဆက်ဆံရေးဆိုတာဒီမိုကရေစီခေတ်မှာမရှိကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရညွှန်ကြားမှုချုပ် level ပဲဖြစ်ကြောင်းထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်ဒီလိုပြောကြားလိုက်တဲ့အပေါ်အစိုးရကလိုအပ်သလိုစီစစ်ရေးယူဖို့အတွက်တမ်မော်ကဒီလ17ရက်နေ့မှာတင်ပြတောင်းဆိုလိုက်ပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်နဲ့တမ်မော်ကြားထိတ်တိုက်တွေ့ဆုံလာမှုအပေါ်တရားလွှတ်တော်ရှေ့နေကြီးဦးမမောင်ဝင်းကအခုလိုတုံ့သက်ပြောဆိုပါတယ်
။ဟိုကာကွယ်ဦးစီးချုပ်ကဒီရက်ဖက်အဆင့်နဲ့တိုင်းမယ်ဆိုရင်ဘယ်အဆင့်ရှိရဲ့ဘာညာဆိုတော့ဥပဒေအရတတ်ထမ်းချက်ဘာညာတွေကတော့မရှိဘူးပေါ့ဗျာ။ဒါပေမဲ့လို့ဒီတိုင်းပြည်မှာတော့အဆင့်ကဘယ်သူဆိုတော့တရားဝင်ထုတ်ပြန်ကြေညာထားပြီးသားပေါ့နော်ပရိုတိုကောအရာကာကွယ်ဥစည်းချုပ်ကအဆင့်ဘလောက်မှရှိလဲနော်နိုင်ငံတော်သမ္မတအဆင့်ဘလောက်မှရှိလဲနောက်ဝန်ကြီးချုပ်ဒီအဆင့်ဘလောက်မှရှိလဲဆိုတာကြေညာထားပြီးသားဖြစ်နေတော့ဒီကြေညာထားတဲ့ကြေညာချက်အရာပဲတရားဝင်ကြေညာထားတဲ့ဝါစီအရာပဲဒီရှိပါတယ်
နိုင်ငံတော်သမ္မတရုံးကထုတ်ပြန်တဲ့ပြည်ထောင်စုအင်ကာစင်သတ်မှတ်ခြင်းဆိုတဲ့အမိန့်ကြော်ညာစာမှာနိုင်ငံတော်သမ္မတဟာအမှတ်စဉ်7တမတော်ကာကွယ်ရေးဦးစီးချုပ်ကအမှတ်စဉ်8ပြည်ထောင်စုဝန်ကြီးတွေကအမှတ်စဉ်14နဲ့ဝန်ကြီးချုပ်တွေကအမှတ်စဉ်19လို့သတ်မှတ်ဖော်ပြထားပါတယ်ပြည်ထောင်စုအင်ကာစင်သတ်မှတ်တာဟာနိုင်ငံတော်အခမ်းအနားတွေနဲ့သမ္မတဦးဆောင်တဲ့အစည်းအဝေးတွေကျင်းပရာမှာနောက်ဝန်ကြီးဌာနအချင်းချင်းဆက်သွယ်ဆောင်ရွက်ရာမှာစနစ်တကျရှိပြီးမှန်ကန်မြန်ဆန်အောင်ဆောင်ရွက်နိုင်ဖို့အတွက်ဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ပြောဆိုတာကတော့ဒီမိုကရေစီနိုင်ငံကြီးတွေရဲ့စံနှုန်းကိုပြောဆိုတာလို့ရှုမြင်ကြောင်းဦးမမောင်ဝင်းကပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ထိတိုက်တွေးဆမှုပြည်လဲရေးကိုတော့ဦးမမောင်ဝင်းကအခုလိုဆက်လက်ပြောဆိုပါတယ်။
ဥပဒေအရတိတိကျကျစကားပြောကြမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံမှာတရားဝင်ကြေညာထားတဲ့ဝါဇင်ရဆိုတာကိုတော့ဝန်ကြီးချုပ်လက်လက်ခံမှာလို့ပဲပြောချင်ပါတယ်။ကျွန်တော်ထင်တာကတော့နိုင်ငံတော်ဟိုအဖွဲ့အစည်းမှာအရန်နီးယားမှာအကြီးဆုံးဖြစ်တဲ့နိုင်ငံတော်သမရကြီးရဲ့အောက်မှာပဲကာကွယ်ရေးဦးစီးချုပ်တို့ကာကွယ်ရေးဝန်ကြီးတို့ကလည်းရှိတာ哦။တိုင်းဒေသကြီးဝန်ကြီးချုပ်ဆိုတာလည်းဒီအစိုးရအဖွဲ့အောက်မှာရှိတာ哦။အဲတော့တကယ်တိတ်ပြီးတော့ပြင်းထန်လာမယ်ဆိုရင်တော့သူကခေါ်ဖြည့်ရှင်းလိုက်ရင်ပြီးသွားမှာပေါ့ဗျာ။ဝါဇင်ရှိပြီးသားပဲ။မင်းတို့ဝါဇင်အတိုင်းပဲလို့ပြောလိုက်ရင်ပြီးသွားမှာပေါ့ဗျာ
။နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကတမ်ဘော်တင်ပြထားတဲ့အပေါ်အရေးယူဆောင်ရွက်ရေးနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်။အဲ
့ဒါလည်းတော့လုံးဝတော့ဘာမှပြောလို့မရဘူး။ပြောနိုင်တာကတော့ကျွန်တော်တို့ဒီပြောတဲ့စာရတယ်ပေါ့နော်။မင်းညာပို့အဲ့ဒါပါ။အဲ့ဒါကတော့လုံးဝတော့စာပဲပြောမယ်။
ရန်ကုန်တိုင်းဒေသကြီးဝင်ကြီးကျုံနဲ့တမရော်အကြာထိတ်တိုက်တွေးဆလာမှုအပေါ်မှာတော့အရက်ဘက်စစ်ဘက်ဆစ်ဆန်ကြီးဟာပုံမဝေးကွာသွားစေနိုင်တယ်လို့အမျိုးသားပြည်နယ်တင်းပြရေးလုပ်ငန်းစဉ်ကိုလည်းထိခိုက်နိုင်ကြောင်းတုံတက်တာတွေလည်းရှိနေပါတယ်
။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DPP ရုပ်သံလိုင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ရှင်။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်။
မနက်ကမှအစိုးရဝန်ထမ်းလိုလူသိများတဲ့နိုင်ငံဝန်ထမ်းတွေပြည်ပြပြောင်းလဲရေးအတွက်အချစ်ပြတ်ချဆမှုတွေဗဟုချုပ်ကိုင်မှုတွေရှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်။အစိုးရရန်နေရာမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3855လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေတဲ့အစီအစဉ်ကပြန်ဆိုပါရစေ။
စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုထုတ်လွှင့်ပေးပါတော့မယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာကူဝိတ်နိုင်ငံရဲ့မြို့တော်ကူဝိတ်စစ်တီကနေ Saudi Arabia နိုင်ငံ Jeddah မြို့ကိုဒီကနေ့ခရီးဆက်မှာဖြစ်ပါတယ်။ပါရှန်ပင်လယ်ကွေ့အင်ဒီဂျင်နိုင်ငံတွေရဲ့တလကြာပိတ်ဆို့တံခတ်မှုနဲ့ရင်ဆိုင်နေရတဲ့ကာတာနိုင်ငံရဲ့အချက်တဲကိုတန်တမန်ရေးနဲ့ပြည်လဲအောင်ဆက်ဆက်ပေးဖို့ဆိုတဲ့ဝင်ကြီးတီလာဆန်ရဲ့ခရီးစဉ်ကအထိုက်လျောက်အောင်မြင်တယ်လို့ပြောနိုင်ပါတယ်။ VOA တန်တမန်ရေးရာသတင်းတောက်စန်ဒီစိန်သတင်းပေးပို့ထားတာကိုဒေါခင်ဆိုဝင်းကပြောပြမှာပါရှင်
။ကောင်းပါပြီရှင်။အကျန်းဖက်ဝါဒလုပ်ရရန်ပုံငွေပန့်ဖို့ပေးတာတွေကိုတိုက်ဖြတ်ကြဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ကာတာနိုင်ငံအကြားပူးပေါင်းဆောင်ရွက်ရေးတိုးပြီးလှုပ်ဆောင်ကြမယ်ဆိုတဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးလိုက်တဲ့အကြောင်းကာတာနိုင်ငံခြားရေးဝန်ကြီးမိုဟာမက်ဘင်အဗ်ဒူရာမန်အယ်တာနီနဲ့အတူရှင်တွဲပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမနေ့ကအခုလိုကြေညာလိုက်ပါတယ
် I am here in Qatar today
သမ္မတဒေါ်နယ်ထရန့်မေလတုန်းကတွားရောက်ခဲ့တဲ့ Saudi Arabia မြို့တော် Riyadh ခီးစင်မှာထားရှိခဲ့တဲ့စိတ်ဓာတ်ကိုကျွန်တော်ရဲ့အခုကာတာခီးစင်ကဆက်ပြီးတည်ဆောင်လာတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာရည်ရွယ်ချက်တစ်ခုရှိပါတယ်အဲ့ဒါကတော့အကျန်းဖက်ဝါရကိုကဘာမီမျက်နှာပြင်ကနေမောင်းထုတ်ပစ်ဖို့ပါပဲ
Saudi Arabia UAE အာရဗ်စဝါမားပြည်ထောင်စု Bahrain Egypt နဲ့တခြားနိုင်ငံတွေကနေပြီးခဲ့တဲ့ဇွန်လ9ရက်နေ့ကစပြီးတော့ကာတာနိုင်ငံနဲ့တန်တမန်ဆက်ဆံရေးဖြတ်တောက်လိုက်တယ်လို့က ကုန်းလန်လေးချောင်းနဲ့ပင်လယ်ဘက်ကပါပိတ်ဆို့ခဲ့ပါတယ်။ Saudi Arabia နိုင်ငံဦးဆောင်တဲ့ Dar Arab နိုင်ငံတွေကနေ Qatar နိုင်ငံဟာအကြမ်းဖက်သမားတွေကိုပံ့ပိုးနေတယ်လို့စစ်ဆွဲပြီးအချက်73ချက်တောင်းဆိုထားပါတယ်။သမ္မတ Donald Trump ကတော့ Qatar နိုင်ငံဟာအကြမ်းဖက်ဝါဒီတွေကိုရန်ပုံငွေပံ့ပိုးပေးနေတယ်လို့စွပ်စွဲနေတဲ့ Saudi Arabia နိုင်ငံဘက်ကနေရက်တီပုံရှိခဲ့ပေးမယ်လို့နိုင်ငံသားရေးဝန်ကြီးတလက်စင်ကတော့ဒီအချက်တဲမှာကြားနေစေဖြစ်တယ်လို့နိုင်ငံရေးအကဲခန့်အများစုကသုံးသပ်ကြပါတယ်။ Wilson Center ရဲ့သုတေသီ Aaron David Miller ကတော့ American အနေနဲ့အဲ့ဒီဒေတာအတွင်းအချက်တဲတွေကိုပြည်လည်အောင်ဖြည့်ရှင်းပေးနိုင်ခဲ့ရင်တော့သမ္မတ Trump နဲ့ဝန်ကြီးတလက်စင်တို့အကြားပိုပြီးစည်းလုံးညီညွတ်သွားနိုင်တယ်လို့ပြောပါတယ်။
Tillerson can deliver something that allows the Saudis
Saudi နဲ့ Qatar နိုင်ငံကြားဒီအချက်တဲကိုမျက်နှာပြက်စရာမရှိဘဲနဲ့ Tillerson အနေနဲ့တခုခုလုပ်ပြီးနိုင်ခဲ့မယ်ဆိုရင်တော့သမ္မတ Trump ကကြိုးစားမှာဖြစ်တယ်လို့ထောက်ခံလိမ့်မယ်လို့လည်းကျွန်တော်ထင်ပါတယ
်။ Exxon ရေနံကုမ္ပဏီကြီးမှာ CEO အမှုဆောင်အရာရှိချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီး Tillerson ဟာစည်းစံညှိနှိုင်းတာတွေကိုကျွမ်းကျင်ပြီးသားဖြစ်တယ်လို့ Mr. Miller ကယုံကြည်ယူဆပါတယ်တဲ့။
Tillerson is very familiar with this part of the world.
When you tell us in ha, ai data ne yin ni jwan wan ma de. A thu thapi pin le kwe data bo ya. Ai data ga lu re ga tu ko li sa ja de lu tin ma de. Tu ko nengai jae win ji ti ao ni ne li li sa sa shu min ja bo twet. Tu ga le ai poun san phi aw lu tamin poun pho pya lai da ti ye dai ma be.
American နိုင်ငံသား၏ဝန်ကြီး Rex Tillerson ဟာဒီကာတာအရေးအငင်းပွားမှုအပေါ် Saudi Arabia နိုင်ငံဘက်ကကိုဘာရီပြောမလဲဆိုတာဒီကနေ့ဗုဒ္ဓဟူးနေ့မှာနားထောင်ဖို့စီစဉ်ထားပါတယ်ရှင်
။ဒေါက်ခင်ဆိုဝင်းပြောပြခဲ့တာပါရှင်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုအာရှကကြေးကျွန်းအဖြစ်လွတ်မြောက်လာတဲ့ငါးဖန်လုပ်သားတွေရဲ့လူနေမှုဘဝအခြေအနေတွေကိုလည်းကြည့်ကြရအောင်ပါ။အရှာဒေတာကငါးဖန်လုပ်ငန်းတွေမှာကျွံတွေလို့ခိုင်းစေခံခဲ့ကြရတဲ့မြန်မာအပါအဝင်အရှာဒေတာကငါးဖန်အလုတ်သမားတွေရဲ့အကြောင်းကို AP သတင်းဌာနကဖော်ထုတ်ခဲ့ပြီးအလုတ်သမား2000ကျော်ကိုကယ်တင်လာခဲ့တာအခုဆိုရင်2နှစ်ရှိလာခဲ့ပါပြီ။အဲ့ဒီအချိန်ကလွတ်မြောက်လာခဲ့တဲ့ငါးဖန်အလုတ်သမားတွေအခုချိန်မှာရောဘလို့အခြေအနေမျိုးနဲ့ဘဝတွေကိုရှင်သန်ဖြတ်သန်းနေကြပါသလဲ။အပြည့်စုံကို AP သတင်းကိုအခြေခံပြီးတော့မက်ကင်ဖြူထွေးကပြောပြပေးပါလိမ့်မယ်ရှင်။
မြန်မာအပါအဝင်အာရှနိုင်ငံတွေကအလုတ်သမားထောင်နေချီဟာအထူးသဖြင့်ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကငါးဖက်လုပ်ငန်းတွေမှာလိုအားကလစာမရတဲ့အပြင်ကြေးကျွနေလို့နှိမ့်ဆက်ညှဉ်းပန်းခိုင်းစေတာကိုလရီနှစ်တွေနဲ့ချီပြီးတော့ခံခဲ့ကြရတာပါ။အင်ဒိုနီးရှားနိုင်ငံကဝေးလံခေါင်တည်တဲ့ဘန်ဂျီနာကျွန်းမှာပိတ်လောင်ခံရပြီးတော့တနေ့ကို22နာရီအထက်ရိုက်နှက်ခိုင်းစေခံရတဲ့အလုတ်သမားတွေရဲ့အကြောင်းကိုတော့ AP သတင်းဌာနက2015ခုနှစ်မှာစုံစမ်းဖော်ထုတ်ခဲ့ပြီးတော့အဲ့နောက်အင်ဒိုနီးရှားအစိုးရကဒီလူတွေကယ်တင်ရေးဆောင်ရွက်ခဲ့တာဖြစ်ပါတယ်။အဲ့ဒီချိန်တုန်းကပြန်လည်လွတ်မြောက်လာခဲ့တဲ့ငါးဖက်အလုတ်သမားတချို့ဒီပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမှာသူတို့ရဲ့ဘဝတွေကိုဘယ်လိုရှင်သန်ဖြတ်သန်းခဲ့ကြတာပါလဲ။ဘဝတစ်ကိုပျော်ပျော်ရွှင်ရွှင်ပြန်လည်တည်ဆောက်နိုင်သူတွေရှိသလိုအခက်အခဲမျိုးစုံနဲ့မျှော်လင့်ချက်ပြောက်ပြီးရုန်းကန်နေရသူတွေလည်းရှိပါတယ်။မွန်ပြည်နယ်ကကိုမြင့်နိုင်အတွက်တော့အတိတ်မှာသူကြုံခဲ့ရတဲ့ဖြစ်ဆိုးကသူ့အပေါ်အခုထိရိုက်ခတ်နေသေးပါ။
ကျွန်တော်ဘဝအစီရင်ဘယ်လိုလို့ဆက်ဆံရအောင်ဘယ်လိုလို့ရည်တည်ရမလဲဘယ်လိုလို့စူးစမ်းရမလဲဆိုစဉ်းစားလို့မသိဘူး။ဘာဖြစ်ကိုမှချမ်းမယ်တဖက်နဲ့ဟိုသွားလဲဆင်ပြေဒီကိုလာလဲဆင်မပြေဖြစ်နေမှာတော့ရာမနေညီမလေးစီမနေနဲ့
လွန်ခဲ့တဲ့နှစ်နှစ်အတွင်းအလုပ်ရဖို့သူစူးစမ်းခဲ့ပါတယ်။ဆောက်လုပ်ရေးနဲ့တခြားအလုပ်ချမ်းအလုပ်တွေမှာဝင်လုပ်ခဲ့ပေမဲ့အင်ဒိုနီးရှားနိုင်ငံမှာကျူလိုနှိမ့်ဆက်ခိုင်းစေခံခဲ့ရခြင်းတုန်းကရခဲ့တဲ့ဒဏ်တွေကြောင့်သူ့ရဲ့ညာဘက်ခန္ဓာကိုယ်ကကြွက်သားတွေကောင်းကောင်းအလုပ်မလုပ်နိုင်တော့ပါဘူး။ထိုင်းလူရှင်ကသူ့ကိုတေးလူနီးပါးရိုက်နှက်နှိမ့်ဆက်ခဲ့တာဖြစ်ပါတယ်။အခုချိန်မှာအလုပ်ချမ်းမလုပ်နိုင်တော့တာကြောင့်အိမ်ဆိုင်လေးတစ်ဆိုင်လောက်ဖွင့်ချင်ပေမဲ့အရင်းနှီးမရှိဘူးလို့ကိုမြင့်နိုင်ကပြောပါတယ်။သူလိုပဲငါးဖက်လုပ်ငန်းမှာကျင်းပခံရသူနောက်တူကတော့ကမ္ဘောဒီးယားနိုင်ငံက Streef Kriber သူကတော့ငါးဖက်အလုပ်ကိုဘယ်တော့မှပြန်မလုပ်ချင်တော့ဘူးလို့ပြောပါတယ်
ညမနက်ក្នុងចិត្តညမថាជីវិតညမពេលនេះគឺថាអត់មានពេល
တော့ညမတော့တည်တော့မှာပဲဆိုပြီးတွေးခဲ့တာပါအန်ဒီရဲ့ဂျုံနေရပြီဆိုတော့ကျွန်တော်သိတယ်လေကံမကောင်းရင်အသက်ခံရပြီပင်လယ်ထဲပြစ်ချခံရနိုင်ပါတယ်
သူကတော့တခြားတရားမဝင်အလုပ်လုပ်ကြတဲ့အလုပ်သမားအများစုလိုမဟုတ်ပဲတရားဝင်နိုင်ငံကူးလက်မှတ်နဲ့ထိုင်းနိုင်ငံမှာအလုပ်လုပ်ဖို့အတွက်ဝမ်ကွဲနှစ်ယောက်နဲ့အတူကမ္ဘောဒီးယားနိုင်ငံကနေ2014ခုနှစ်မှာထွက်ခွာလာခဲ့တဲ့သူပါဒါပေမဲ့ထိုင်းကိုရောက်ရောက်ချင်းမှာပဲဆက်လီပေါ်မှာခဏအလုပ်လုပ်ရမယ်လို့လင်ညာခေါ်ဆောင်တာကိုခံခဲ့ရပြီးမတရားသဖြင့်ခိုင်းစေခံခဲ့ရတာပါသူ့လိုအဖြစ်မျိုးတခြားလူတွေမကြုံရအောင်သူကတော့အလုပ်ရှင်ရဲ့ရက်စက်မှုတွေကိုတရားရုံးမှာတတ်သိထွက်ဆိုဖို့စောင့်နေသူလည်းဖြစ်ပါတယ်လောလောဆယ်မှာတော့သူကကြာပန်းဆိုင်ပြီးလဲလုပ်လဲလုပ်ပါတယ်ချောင်းလေလွန်းလာတာမဟုတ်ပေမဲ့လို့အရင်ဘဝထက်စာရင်အများကြီးတော်သေးတယ်လို့သူကပြောပါတယ်။ထိုင်းနိုင်ငံစမုတ်စကုံခရိုင်ကပရာစတ်ဂျက်ကာဝါရူကတော့အတိတ်ကဖြစ်ရဆိုးကိုကြော်လွှားနိုင်မှုသာသနာပေါင်းကိုဝင်ခဲ့ပါတယ်။တချိန်ကသူကြုံတွေ့ခံစားခဲ့ရတာတွေကိုတော့အခုလိုပြန်ပြောင်းပြောပြပါတယ်
။ကပတန်ပဲอยู่กลางทะเลอยู่ใช้ชีวิต ทรมานมาแล้วมาถึงฝั่งแล้วยังมาทรมาน
เป็นอะไรมาจ่าจีหนีแกอ่ะบาร์เลย
จำหมดได้แต่คำอะไ
รตัวอ้าก็ยาบุจูซ่าอ่ะบาร์เลย
บาง
ทีด้วยจนเราก็ดูริมหัวหูเลยจนนี้สุดรอตัวอ้าก็ไม่ปีบเอาแต่ช่วงอาพันธ์เสรีปัญชินีส่วนยังจนเราหาตัวเราตัวมารีมหัวผู้ลูกเปล่าบาร์เลยตัวไม่ตีบูลูกเลยเปล่าบาร์เลยเราตัวมารีก็เบลลี่นั่นแบบเบกอมินิก็เบลลูชินซีมาลูกเฮราบาสุราเปล่าราเรามาตัวก็သူတို့အလုံသမားတွေမဟုတ်ဘူးလို့ညင်ပါတယ်အလုံသမားတွေအင်မတန်စိတ်ညစ်ခဲ့ရပါတယ
်သူဟာဘန်ဂျီနာကျွန်းမှာရှင့်နေနေခဲ့ရပြီးတခြားမြန်မာနဲ့ကမ္ဘောဒီးယားအလုံသမားတွေလိုပဲငါးဖက်အလုပ်ငန်းမှာမတရားခိုင်းစေခံရတဲ့သူပါ24နှစ်ရီမနာတမ်းအလုပ်လုပ်ရပေမဲ့အလုပ်ရှင်ကသူ့ကိုကတိပေးထားတဲ့အတိုင်းလှုပ်အားကားကိုတော့တခါမှမပေးခဲ့ဘူးလို့ပြောပါတယ်နာကြီးစိတ်ကြောင့်အလုပ်ရှင်ကိုပြန်တိုက်ခိုက်ဖို့အထိအချိန်ကစဉ်းစားခဲ့ပေမဲ့လို့အခုချိန်မှာတော့သာသနာပေါင်းကိုဝင်ခဲ့ပြီးတဲ့နောက်တသက်လုံးငြင်းငြင်းချမ်းချမ်းပဲနေသွားခြင်းနဲ့လို့จักรวาลุก็ပြောပါတယ
်เหมือนกับเราฝันมันก็ไม่ใช่ตัวตนของตัวเองนะแต่มันก็มีความสุขทั้งกาย
อะคือเราไอ้แม่นนี่ดูคันซ่าပါတယ်มีอาหารทุกข์มาชื่อนี่ได้ด้วยสยองกูบาပြောပါတယ်ดีใต้เสร็จนี่แม้กันปาลามั้ยส่วนเนาะดกาดกามาฤในอดุพุ่งนี้จ้องนี่บาลิสอบปีอัตถ์ชิชิณีกွင့်ยะตัวจิมาတယ်
ဘန်ဂျီနာကျွန်းကိုအေပီသင်းဌာနကပရမအဆုံးချိန်သွားပြီးတော့တရင်ယူခဲ့တဲ့အချိန်တုန်းကလောင်အိမ်တစ်ခုထဲမှာချုံနောက်ခံနေရတဲ့သူကတော့ကိုကျော်နိုင်ပါသူကအခုတရုတ်မြန်မာနယ်စပ်မှာကုန်ထမ်းသမားတယောက်ဖြစ်အလုပ်လုပ်နေပြီးတော့စပင်ညက်ဆိုင်ဖွင့်နေတဲ့သူ့ရဲ့ဘဝအိမ်မက်ကိုအခုအချိန်ထိအကောင့်ထဲမပေါ်နိုင်သေးပါဘူးထိုင်းနဲ့အင်ဒိုနီးရှားနိုင်ငံကငါးဖက်လုံခြုံရေးတွေမှာခေတ်သစ်ကြေးကျွန်းတွေလိုနှိပ်စက်ခိုင်းစေခံရပြီးလူခဲ့တဲ့နှစ်နှစ်တုန်းကပြန်လည်လွတ်မြောက်လာကြသူတွေထောင်ထဲချီရှိခဲ့တာပါနာကျင်မှုတချို့တက်တာအောင်အချိန်ကကုစားပေးတာရှိပေမဲ့လည်းအတိတ်ကဖြစ်ရဆိုးတွေကနေအပြစ်တန်ရုံထွက်ဖို့ကတော့သူတို့အတွက်မလွယ်ကူလှပါဘူးဘလို့ပဲဖြစ်ဖြစ်ကျွံပြူခံရမှုကနေလွတ်မြောက်ခဲ့ပြီးနေရက်ပြန်နိုင်ကြကိုပဲသူတို့ကကျေးဇူးတင်နေကြတာပါရှင
်မကင်ဖြူထွေးပြောပြခဲ့တာပါရှင်ကျမတို့ video ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောတာရှင်တွေနားဆင်လို့တယ်တေးသချင်းတွေတောင်းယူလို့တယ်ဆိုရင် video ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စားရက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်အခုအတန်လွှင့်နေတဲ့ radio အစီအစဉ်ပြပချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုဗုဒ္ဓဟူးနေ့ညနေပိုင်းမှာထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်
ပြည်ကနေအမေရိကန်သမ္မတရွေးကောက်ပွဲမဲဆက်စည်းရုံးရမှာရုရှားနဲ့ဆက်နွယ်မှုရှိမရှိမေးခွန်းထုတ်နေတာတွေကတမိုင်းမှာအကြီးမားဆုံးနိုင်ငံရေးရာအောက်လန်းနီးနဲ့တက်ခတ်မှုသာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဒီကနေ့ထပ်မံပြောဆိုလိုက်ပါတယ်ပြည်ကနေသမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ဟီလာရီကလင်တန်အထိနာစီမဲ့တရင်ချက်လက်တွေရနိုင်မှုတခြားမဲဆော်ဘက်တာဝန်ရှိတွေနဲ့တူရုရှားရှေ့နေတယောက်ကိုတွေ့ခဲ့ကြောင်းဆွဆွဲချက်တွေထွက်ပေါ်ရာကသမ္မတထရန့်ရဲ့အားအကြီးဆုံးဖြစ်သူဒေါ်နယ်ထရန့်ဂျူနီယာကသူ့ရဲ့အီးမေးလ်ကိုထုတ်ပြခဲ့ပြီးနောက်တနေ့မှာပဲသမ္မတထရန့်ရဲ့မှတ်ချက်ပေးပြောဆိုချက်ထွက်ပေါ်လာတာပါချပဝါရတံပြန်တိုက်ဖြည့်ကိုအဓိကထားပြီးပြည်သင့်သမရအီမန်နျူရယ်မာခရွန်နဲ့ဆွေးနွေးဖို့ပထမကွာစင်မှာအမေရိကန်တပ်ဖွဲ့တွေဝင်ရောက်တိုက်ခတ်ခဲ့တဲ့နှစ်တရာပြည့်နှစ်ပတ်လည်ထိမှန်ခန္ဓာတရားဖို့တွေအတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ဗုဒ္ဓဟူးနေ့ပြည်သင့်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မနက်ဖြန်ကြာသပတေးနေ့မှာတော့ခေါင်းဆောင်တို့တွေ့ဆုံပြီးဒီနောက်မှာတော့သတင်းတော်တွေရဲ့မေးခွန်းတွေကိုဖြေကြားသွားမှာလည်းဖြစ်ပါတယ်။ကတားနိုင်ငံနဲ့အင်းဒီယားပါရှန်ပင်လယ်ကွေ့လေးနိုင်ငံတို့ကြားမပြေမလည်ဖြစ်နေတာတွေကိုဖြေရှင်းနိုင်မှုကြိုးပမ်းနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်ဟာဒီကနေ့မှာတော့ဆော်ဒီအာရေးဗီးယားနိုင်ငံကိုတွားရောက်ပြီးကတားနိုင်ငံဟာအချမ်းဖက်ဝါဒကိုအားပေးထောက်ပံ့နေတယ်လို့စွပ်စွဲထားတဲ့နိုင်ငံတွေကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဆူဒန်ပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုအပိသက်ဖက်ရှားပေးမပေးဆုံးဖြတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနောက်ထပ်3လဆိုင်းငံ့လိုက်ပါတယ်။အရင်သမ္မတဘရက်ကိုဘာမာလက်ထက်သူရဲ့သမ္မတတတန်းကုံဆုံးကနေဇန်နဝါရီလထဲမှာသမ္မတရဲ့အမိန့်နဲ့ဆူဒန်နိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုတချို့ကို6လရာရီဖျက်ရှားပေးထားတာ
ပါ။ဗုဒ္ဓဦးနေ့ညနေပိုင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့သမတ်ဘလွန်ဒတ်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မြတ်နာ bamis.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါတယ်။နောက်2နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line meter 25 32 50နဲ့ line lat meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.